ကျွန်တော်သားက1990ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းတောခုသွားတဲ့ကျောင်းသားပါကျွန်တော်ကတော့အငြင်းစားပညာရေးဝန်ထမ်းပါမြို့မှာစာအုပ်5ဆိုင်ဖွင့်ပြီးမိသားစုတွေနဲ့ပဲနေပါတယ်သားနဲ့ပတ်သက်လို့ကျွန်တော်တို့ကိုထောင်လန်းရေးကအမြင်ဆောင်ကြည့်ပါတယ်ကျွန်တော်ကလည်းသတင်းတွေသိချင်တော့ BBC တို့ဘာလို့နားထောင်တာမိတ်ဆွေအချင်းချင်းပြောကြဆိုကြတာတော့ရှိတာပေါ့ဗျာအဲ့ဒါနဲ့ပဲကျွန်တော်တို့အဖမ်းခံရပြီး1900ချခံရတာပါပဲလို့မနှစ်ကကွယ်လွန်သွားတဲ့ဘကိုးတန်းရွှေတော်မြို့နယ်ကနိုင်ငံရေးကျင်းသားဟောင်းဥုံကျော်ကမကွယ်လွန်ငယ်ကပြောပြမှုပါလေ။သူနဲ့သူ့မိတ်ဆွေတွေကို1998ခုနှစ်လောက်မှာစစ်စွာကထောင်ချလိုက်တာပါ။စစ်စွာခင်မှာမိသားစုဝင်တယောက်ကဒီမိုကရေစီလှုပ်ရှားမှုမှာပါနေပြီဆိုရင်သူ့ဆွေမျိုးသားချင်းတွေလည်းစောင့်ကြည့်ခံရဖမ်းဆီးထောင်ချခံရတာတွေအတော်များများရှိတယ်လို့နိုင်ငံရေးကျင်းသားဟောင်းတွေကပြောကြပါတယ်။အထင်ရှားဆုံးတာဒကာတစ်ခုဆိုရင်ဒေါ်ဆန်းစုကြည်ကိုနေအကြေကျုပ်ချထားတဲ့အချိန်မှာသူ့ညီမဝန်ွယ်ဖြစ်တဲ့တော်ငယ်မမတန်းနဲ့ခင်မွန်းတဲ့ကွန်ပျူတာဆရာဦးမြင့်ဆွေမောင်ဝန်းခွဲဖြစ်တဲ့ဦးချူအောင်တန်းတို့လည်းနှစ်ရှည်ထောင်ချခံရတဲ့ဖြစ်ရှိခဲ့ပါတယ်။အခုတော့ဆေဆွာကအာနာပြေဝယူမထားတော့တဲ့နိုင်ငံရေးစနစ်ကိုမြမပြီမှတစားတဲ့တစားပြောင်းလဲနေပြီးနိုင်ငံရေးကျင်းသားတွေလည်းအရင်လိုထောင်နဲ့ချီမရှိတော့တဲ့အခြေအနေကိုမြင်နေရပါတယ်။ဒါပေမဲ့နိုင်ငံရေးရတရားစွဲခံနေရတာတွေထောင်ချခံနေရတာတွေလည်းရှိနေသေးတာအထင်ရှားဖြစ်တဲ့အတွက်နိုင်ငံကအစိုးရတွေပြည်တွင်းပြည်ပလူခွင့်အဖွဲ့တွေရဲ့ထောက်ပြဝေဖန်တာတွေလည်းတွေ့နေရတော့ဖြစ်ပါတယ်။အဲ့ဒီထက်ထူးကြတာကအရင်ဆစ်ဆွာခက်ကလို့နိုင်ငံရေးအလိုရှိနေတဲ့မိသားစုဝင်တယောက်ကိုဖမ်းမမိတဲ့အတွက်တခြားမိသားစုဝင်တွေကိုစောင့်ကြည့်တာဖမ်းဆီးစစ်ဆေးတဲ့ဖြစ်ရပ်တွေထပ်ပြီးတွေ့လာရတဲ့ကိစ္စပါ။အထင်ရှားဆုံးဖြစ်ရပ်အနေနဲ့ဆိုရင်မန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေနားကအယ်ဖာပြီးလက်မြေဆက်ယုံကံကွက်ဆန္ဒပြတဲ့ဖြစ်ရပ်မှာအဖေကိုဖမ်းမမိတဲ့အတွက်သားကိုဖမ်းထားတဲ့ဖြစ်ရပ်ရှိပါတယ်။အခုတခါထပ်တွေ့ရတဲ့ဖြစ်ရပ်ကတော့အေးအေးအဖွဲ့ကောင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီကိုမောင်နှမတွေတဲ့ကညီတယောက်နှမတယောက်နဲ့ရောက်ဖတ်တယောက်အဖမ်းခံရတဲ့အဖြစ်ပြပါ။အော်တိုဘာလ19ရက်နေ့ကရန်ကုန်လေစိမ်းမှာထိုင်းကနေပြန်လာတဲ့ခင်မုန်းတဲ့သမီးငယ်ကိုသွားကြိုရင်းအဖမ်းခံလိုက်ရတဲ့မမိုးနှင်းဖြူဟာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့နှမဖြစ်တာကလွယ်လို့နိုင်ငံရေးအကြောင်းသိသိလာတာမဟုတ်ဘူးလို့မိသားစုဝင်တယောက်ကပြောပြပါတယ်။အဲ့ဒီပြင်သူတို့မှာလူမမဲသမီးလေးနှစ်ယောက်တည်းအပြင်လောကမှာကျန်ခဲ့ပြီးပညာရေးမှာပါအခက်တွေ့နေတယ်လို့ပြောပြပါတယ်။အခုတော့အေခေါင်းဆောင်ရဲ့ရောက်ဖာကိုအကြမ်းဖက်မှုတိုက်ဖြတ်ဥပဒေ52ကာကြီးခါဝေးကားငယ်တွေနဲ့ရဲကအမှုဖွင့်ယမန်ယူထားတယ်လို့ကြားပေမဲ့သူတို့အမကတော့ဘယ်ဥပဒေပုံမှန်တွေနဲ့ချုံနောင်ထားလဲဆိုတာမကြားရဘူး။တာဝန်ရှိအာဏာပိုင်တွေကလည်းမိသားစုတွေကိုအကြောင်းမကြားဘူး။ဒါကြောင့်ကလေးတွေအတွက်ရောမိဘအတွက်ပါစိုးရိမ်နေတယ်လို့နှမတယောက်ကပြောပြပါတယ်။နိုင်ငံသားတယောက်ကိုအမှုဖွင့်တရားမစွဲဘဲ24နာရီတည်းပို့ချုံနောင်ထားလို့မရဘူးလို့ရှင်းနေတွေကပြောကြပေမဲ့လည်းအခုဖြစ်ရမှာတော့အေအေကောင်းဆောင်ရဲ့နှမမမိုးနှင်းဖြူကိုဘလို့ဥပဒေနဲ့အညီချုံနောင်ထားလဲဆိုတာဘယ်သူမှတိတိကျကျမသိရသေးပါဘူး။ဒါကြောင့်သားကိုဖမ်းမမိလို့အဖေကိုဖမ်းအဖေကိုဖမ်းမမိလို့သားကိုဖမ်းအကိုကိုဖမ်းမမိလို့ညီကိုဖမ်းဆိုတဲ့ခက်တဲ့ခက်မြန်မာနိုင်ငံရဲ့တမိုင်းမှာရှိခဲ့သလိုအဲ့ဒီလောရက်တွေကြောင့်မိသားစုဝင်တွေဘဝနှစ်နာထိခိုက်ရသားသမီးတွေစိတ်ဒဏ်ရာရကြလူအတိုင်းဝိုင်းမှာသူများထက်ပညာရေးလူမှုရေးနောက်ကျရတာတွေကလည်းခုချိန်ထိကုစားလို့မပြီးသေးတာတွေ့ရပါတယ်ဒီလိုခေအောင်ကဒဏ်ရာကုမနိုင်နေတဲ့အချိန်ဒီမိုကရေစီခေတ်ကိုပြောင်းနေပြီဆိုတဲ့အချိန်မှာလည်းအာဏာရှိသူတွေကလောရက်ဟောင်းတွေပြန်ကျင့်သုံးနေတာမျိုးကအမျိုးသားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးဘယ်လိုရနိုင်မလဲဆိုတာနိုင်ငံရေးလောကမှာမေခွန်းထုတ်เสียဖြစ်နေသလိုနိုင်ငံသားတွေရဲ့အခွင့်အရေးလုံခြုံရေးဘလောက်ရှိနေပြီလဲဆိုတာကလည်းမေခွန်းထုတ်เสียဖြစ်နေပါတယ်ဒီမိုကရေစီစနစ်လိုလားသူတွေကတော့သူတို့အနေနဲ့ညတကောင်ကျော်အိမ်တကားလာခောက်ပြီးဘဲကိုခေါ်သွားမှမသိတဲ့ဖြစ်ရတွေအိမ်မပြောတဲ့ညတွေကုံဆုံးစေခြင်းပါပြီလို့ပြောနေကြပါတယ်ခင်ဗျာ